မြန်မာဒီမိုကရေစီအဖွဲ့ချုပ်ပညာရေးကွန်ရက်ကဦးစီးပြီးတော့ရေးဆွဲထားတဲ့ပညာရေးမူဝါဒမူကြမ်းကိုအဖွဲ့ချုပ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကတဆင့်လာမယ့်လွှတ်တော်မှာတင်သွင်းမှာဖြစ်တယ်လို့ NLD ပညာရေးကွန်ရက်ပြောခွင့်ရသူတာဝန်ရှိပုဂ္ဂိုလ်ကပြောပါတယ်အခုလိုတင်ပြလာမယ့်ပညာရေးဆိုင်ရာတင်ပြချက်တွေကိုလွှတ်တော်ရဲ့မှာဖွဲ့စည်းထားတဲ့ပညာရေးမြင့်တင်မှုဆိုင်ရာကော်မတီကထည့်သွင်းစဉ်းစားပြီးတော့ပညာရေးဥပဒေမူကြမ်းတရက်ကိုရေးဆွဲမှာဖြစ်တယ်လို့ကော်မတီတွင်းမှုကပြောပါတယ်ဒီကြောင့်ပြည်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်ကိုအောင်ရင်းမှမှဆက်ပြောပြမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံမှာလက်ရှိကျင့်သုံးနေတဲ့ပညာရေးစနစ်တွေကိုပြောင်းလဲနိုင်မှုမူဝါဒတရရေးဆွဲနေတဲ့ NLD ပညာရေးကွန်ရက်ကဥဆောင်ပြီးတော့ဆောင်ရွက်နေရကနေလာမယ့်လွတ်တော်အစည်းအဝေးမှာမြန်မာဒီမိုကရေစီဖွဲ့ချုပ်ရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမန်းကျော်နေနဲ့ဦးစိန်တန်းတို့ကနေပြည်သူ့လွတ်တော်ကိုပညာရေးမူဝါဒမူကြမ်းတရကိုတင်ပြမှာဖြစ်တယ်လို့ NLD ပညာရေးကွန်ရက်ရဲ့ပြောခွင့်ရသူဒေါက်တာသိမ့်လင်ကပြောပါတယ်NLD ပညာရေးကွန်ရက်ကနေဦးစီးပြီးတော့ပညာရေးစနစ်ပြည်ပြင်ပြောင်းလဲရေးဆိုင်ရာကွန်ရက်ကိုဖွဲ့စည်းထားပြီးတော့အမျိုးသားပညာရေးမူဝါဒမူကြမ်းတရက်ကိုလည်းရေးဆွဲခဲ့တာပါဒီကွန်ရက်ကရေးဆွဲထားတဲ့မူကြမ်းဟာလွတ်လပ်ပြီးတော့အစဉ်တန်းမြင့်မားတဲ့ပညာရေးစနစ်တရက်ကိုဦးစားပေးထားတာဖြစ်တယ်လို့လည်းဒေါက်တာသိန်းလွင်ကပြောပါတယ
်ကျွန်တော်တို့မျှော်လင့်တာတော့အဓိကကြားတဲ့အချက်တရဟောဖို့လိုတယ်အဓိကအချက်ကတော့ပညာရေးလွတ်လပ်ခွင့်ကရှိဖို့လိုတယ်ဒါမှပညာရှင်တွေဆရာတွေလွတ်လွတ်လပ်လပ်လုပ်ကိုင်ခွင့်ရှိမယ်ဒါတခါအဲဆရာတွေအစဉ်မြင့်မားတော့ဒါလုံလုံလောက်လောက်ကိုဘာသာငွေ၆ပန်းမျိုးကိုကောင်းကောင်းနဲ့လုပ်ဖို့လိုတယ်။နောက်စနစ်ပြစောင်းမဲစနစ်ပြင်ရမယ်။အဲ့ဒါတွေလုပ်ဖို့လိုတယ
်။အခုလိုပညာရေးမူဝါဒမူကြမ်းတရရေးနိုင်မှုအတွက်ဒီလ၈ရက်နဲ့၉ရက်နေ့တွေမှာရန်ကုန်မြို့မရန်ကုန်မြို့နယ်ခဝဲကျန်မြေမြင့်ကျောင်းမှာပညာညီလာခံတရက်ကိုလည်းကျင်းပခဲ့ပါဗျ။အဲ့ဒီညီလာခံကနေထွက်ရှိလာတဲ့အကြံပြုချက်၃ချက်ကိုပေါင်းစည်းပြီးတော့လွတ်လပ်တဲ့ပညာရေးစနစ်တရပေါ်ထွန်းဖို့ဥတည်ခဲ့တာဖြစ်တယ်လို့လည်းဒေါက်တာသိန်းလွင်ကရှင်းပြပါဗျ။အခုထွက်ပေါ်လာတဲ့ပညာရေးမူဝါဒမူကြမ်းမှာအရင်စစ်ဆွေးရလက်ချက်ကနေအခုဆွေးရလက်ထက်ထိပုံမဖော်နိုင်ခဲ့တဲ့စနစ်သစ်ပညာရေးစနစ်တွေလည်းပါဝင်နေပြီးတော့ကျောင်းမထက်တဲ့ကလေးတွေအတွက်ပညာရေးအပါအဝင်စစ်ဘေးသင့်ပြည်သူတွေရွှေပြောင်းကလင်းငယ်တွေရဲ့ပညာရေးချင်တွေကိုပါဒီမူဝါဒမူကြမ်းထဲမှာထည့်သွင်းထားတာဖြစ်တယ်လို့လည်းဒေါက်တာသိန်းလွင်ကပြောပါတယ်
။နားဖော်မေးရတော့ကျွန်တော်တို့ကကျောင်းမနေတဲ့ကလေးတွေအများကြီးရှိတယ်။ကျောင်းတဝက်တည်းပြတ်ထွက်တဲ့ကလေးတွေအများကြီးရှိတယ်။အဲဒီကလေးတွေကိုအခြေခံပညာပြန်ပေးပြီးတော့အဲ့မူဝန်ကျောင်းတို့တက်ကတူတို့ပြန်ဆက်နေအောင်လုပ်ပေးဖို့ပေါ့။အဲ့ဒါကတော့ဒေသတိုင်းမှာလုပ်ဖို့အဲ့ဒါကစစ်ပြည်ဟိုဒုက္ခတဲ့စခန်းတို့ထိုင်းပဲရောက်တဲ့ကလေးတွေပြန်လာတဲ့ခါကျရင်ဒီမှာကြောင်းတက်ဖို့ပေါ့အဲ့ဒါလေးတွေကျွန်တော်တို့အကြံပေးထားတယ်အခုအခက်ခဲရပြန်လာတဲ့ကလေးတွေကဒီမှာကြောင်းအရင်ကြောင်းနေရလက်မခံဘူးငင်းလိုက်တယ်ဆိုတော့ကလေးတွေပညာဆက်တင်မှုမှာခက်ခဲဖြစ်တယ်ဒီအဲ့ဒါပညာဆက်တင်နိုင်အောင်ပေါ့ဆက်တင်နိုင်လောက်တဲ့ဟိုအရေးချင်းလည်းရှိအောင်ပေါ့အဲ့ဒါလေးတွေကျွန်တော်တို့ထည့်ပြီးတော့ကြံပေးထားပါတယ်
အခုလိုပညာရေးစနစ်ပြည်ပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကအကြံဉာဏ်ပေးလာတဲ့မူဝါဒမူကြမ်းကိုလွှတ်တော်ထဲမှာရှိတဲ့ပညာရေးမြင့်တင်မှုဆိုင်ရာကော်မတီကလက်ခံကြီးစုပြီးတော့နိုင်ငံမှာတကယ်လိုအပ်နေတဲ့ပညာရေးမူဝါဒဥပဒေတရရေးဆွဲတဲ့အခါမှာလည်းအဲ့ဒီကအကြံဉာဏ်တွေကိုရယူသွားမှာဖြစ်တယ်လို့လည်းပညာရေးမြင့်တင်မှုဆိုင်ရာကော်မတီကအတွင်းမှူးဒေါက်တာမြအုပ်ကပြောပါတယ်
မြို့သားကွန်ရက်တို့လုပ်တဲ့ဟာတွေကလည်းပဲကျွန်တော်ကပြည်သူ့အတန်းတွေပဲအဲ့ဒါတွေအကုန်လုံးကျွန်တော်ကချက်လက်တွေယူပြီးတော့ဆွေးနွေးမှာပါအခုတော့လည်းကျွန်တော်တို့စီစဉ်နေကျွန်တော်တို့ဟိုလုပ်နေတာရှိပါတယ်ကျွန်တော်တို့အဖွဲ့ဝင်တွေပါပြီးတော့ပြင်ပပုံကိုပေါ့တက်ဆိုင်ရာဝန်ကြီးဌာနပုံကိုတွေပါဝင်နေအမျိုးသားပညာရေးဥပဒေရေးဆွဲဥကော်မတီဆိုတာတက်တာဖွဲ့ထားပါတယ
်အခုရေးဆွဲပြီးဖြစ်တဲ့မူဝါဒမူကြမ်းမှာတိုင်းရင်းသားတွေရဲ့ပညာရေးအခွင့်အလမ်းတွေအပြင်ဖုံးတော်ကြီးတင်ပညာရေးအခြေအနေတွေကိုပါခြုံမိအောင်တင်ပြထားတာဖြစ်တယ်လို့လည်းပညာရေးစနစ်ပြည်ပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်မှာပါဝင်တဲ့ဆရာတော်ဦးဝိစာရကမိန့်ပါတယ
်ကိုတို့ကတော့ဘာကကြောင့်လဲပတ်သက်လို့ဆရာမတွေကိုတည်ယုံနိုင်စဉ်ရတဲ့လူတွေဖြစ်အောင်လုပ်မယ်ဒါကဘာဖြစ်လို့ဆိုတော့ဆရာဆရာမအကြီးတွေမြင့်တင်ရေးကိုတိကကုတည်ချင်လို့ပ
ါတိုက်ခံပါတီဥက္ကဋ္ဌဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကတော့မကြာခဏဆိုသလိုမြန်မာနိုင်ငံပညာရေးစနစ်ဟာညံ့ဖျင်းပြီးတော့ပြည်ရင်မှုတွေလုပ်ဖို့လိုနေပြီဆိုတာကိုလည်းထောက်ပြခဲ့သလိုလွှတ်တော်ထဲမှာရောလွှတ်တော်ပြည်မကသူမရဲ့မိန်ကုန်းတွေထဲမှာလည်းပညာရေးစနစ်နဲ့ပတ်သက်ပြီးမကြာခဏဆိုသလိုပြစ်တင်ဝေဖန်ခဲ့မှုပါတယ်ခင်ဗျာ